အမေရိကန်နိုင်ငံတွင်အင်တာနက်နှင့်တယ်လီဖုန်းဆက်သွယ်ရေးတွေအပေါ်လျှို့ဝှက်ဆုံဆန်းထောက်လန်းတဲ့နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ရဲ့အစီအစဉ်ကိုတက်တန်းအစီအစဉ်နဲ့အကြီးဆုံးအမေရိကန်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကအရေးပါတဲ့အကူအညီပေးခဲ့တယ်လို့ The New York Times သတင်းစာကဖော်ပြလိုက်ပါတယ်။ပြည်ပမှာတင်ဆောင်နေတဲ့ NSA ရဲ့ contract ဝန်ထမ်းဟောင်း Edward Snowden ကဖွင့်ချခဲ့ပြီးစနေနေ့ကထွက်လာတဲ့ NSA စာရွက်စာတမ်းတွေကိုကိုးကားပြီးသတင်းစာကရေးတာပါ။ဆော်စရန်ဒီထဲမှာ AT&T ကိုနာမည်နဲ့အတိအကျပြောမထားပါမိလေအသုံးပြုထားတဲ့လျှို့ဝှက်နာမည်တွေက AT&T ကိုညှို့နေတယ်ဆိုပြီး Times သတင်းစာနဲ့ထောက်လိုင်းတာဝန်ရှိသူအများအပြားကပြောကြပါတယ်ဆော်စရန်ဒီဟာ2003ခုနှစ်ကနေ2013ခုနှစ်ထိရှိတယ်လို့သတင်းစာဆောင်ပေါ်မှာပြောထားပါတယ် AT&T ရဲ့ American ဆက်သွယ်ရေးကွန်ရက်ကနေတဆင့်သွားတဲ့ email billion ပေါင်းများစွာကို NSA ကကြီးကွန်ရဖို့ဥပဒေအရနီလန်းတွေနဲ့လျှို့ဝှက်တရားရုံးညွှန်ကြားချက်တွေကို AT&T ကအသုံးပြုခဲ့တယ်ဆိုတာအထောက်အထားတွေကပြပါတယ်အတန်သွင်းထားတဲ့တယ်လီဖုန်းဆက်သွယ်ချက်တန်း1000ကျော်ကိုလည်းကုမ္ပဏီက NSA ကိုပေးခဲ့ပါတယ် NSA က AT&T ကိုပြည်တွင်းစုံစမ်းထောက်လှမ်းရေးမှာလို့ဖော်ကိုင်ပေးဖြစ်သတ်မှတ်ထားပြီး contract တော့မဟုတ်ဘူးဆိုတာအထောက်အထားတွေကပြပါတယ်